2015ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးရေးခွင့်ပြုကာလနိုဝင်ဘာလ6ရက်နေ့ည12နာရီမှာအဆုံးသတ်တော့မှာပါတမတ်တဲ့အချိန်ကာလ2လတာအတွင်းနိုင်ငံရေးပါတီတွေတိုင်းရင်းသားပါတီတွေရဲ့မဲဆွယ်စည်းရုံးမှုမှာလုံခြုံရေးအခက်အခဲတွေဘယ်လိုကြုံခဲ့ရသလဲနောက်ပြီးပါတီတွေအပေါ်ထောက်ခံကြသူတွေကန့်ကွက်ကြသူတွေအကြားဘယ်လိုတင်းမာမှုအခြေအနေတွေရှိခဲ့ကြသလဲကျင်းဝင်းနဲ့မင်းကြီးရဲ့သတင်းမီဒီယာအာဏာလုပိုင်ခွင့်စတာတွေကိုဘလို့အသုံးပြုပြီးမဲဆွယ်ခဲ့ကြပါသလဲစတဲ့အနေအထားတွေကိုမဆုမွန်ကစူးစီးတင်ပြမှာပါရှင
်ဟုတ်ပါတယ်မကြခင်ရပိုင်းအတွင်းမှာပဲ2015ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးကျင်းပပြုလုပ်တော့မှာဖြစ်ပါတယ်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာတက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးနဲ့တိုင်းရင်းသားနယ်မြေတွေအသီးသီးမှာပါဝင်ရှင်ပြိုင်ကြမယ့်လွတ်တော်ကိုယ်စားလှယ်လောင်းနေတဲ့တတိပုဂ္ဂလကိုယ်စားလှယ်တွေမဲဆွယ်စည်းရုံးရေးအတွက်မဲဆွယ်စည်းရုံးခွင့်ကာလကိုစက်တင်ဘာလ9ရက်နေ့မနက်6နာရီကနေစလို့ခွင့်ပြုခဲ့တာဖြစ်ပါတယ်မဲဆွယ်စည်းရုံးခွင့်ကာလကိုတော့နိုဝင်ဘာလ6ရက်နေ့ည12နာရီအထိနောက်ဆုံးထားစည်းရုံးပြီးတော်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ဒီလိုပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ခွင့်ပြုချက်နဲ့မဲဆွယ်စည်းရုံးခွင့်ပေးထားတဲ့သတ်မှတ်ကာလအတွင်းမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေကကိုယ်စားလှယ်လောင်းနေကြအပြန်အလှန်တရားစွဲဆိုမှုတွေထောက်ခံသူနဲ့ကန့်ကွက်သူကြားတင်းမာမှုတွေနဲ့နိုင်ငံရေးပါတီတွေကြားမဲဆွယ်စည်းရုံးစဉ်လိုက်နာကျင့်သုံးရမယ့်ကျင့်ဝတ်တွေကိုဖောက်ပြက်ခဲ့တာတွေရှိတယ်လို့နိုင်ငံရေးပါတီတွေနဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်စည်းရုံးတင်းမာမှုတွေရှိနေစေနည်းမြေမတည်ငြိမ်မအေးချမ်းနိုင်သေးတဲ့တိုင်းရင်းဒေသတချို့မှာမဲဆွယ်စည်းရုံးခဲ့ကြတဲ့နိုင်ငံရေးပါတီတွေအဓိကကြုံခဲ့ရတာကတော့လုံခြုံရေးအခက်အခဲပဲဖြစ်ပါတယ်။ပါတီကိုယ်စားလှယ်လောင်းနေတဲ့လုံခြုံရေးကိုကိုယ့်ပါတီကပဲကိုတာဝန်ယူခဲ့ရတဲ့အနေအထားဖြစ်ပါတယ်လို့ SNLD ၊ချန်တိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီဒုဥက္ကဋ္ဌဦးဆိုင်စောအောင်ကပြောပါတယ်
။ကျွန်တော်တို့အဓိကတော့ပြည်ပြည်နယ်ဘက်ကိုသွားတဲ့အခါကျတော့အဲ့တော့ပြည်ပြည်နယ်မှာတော့ဘာမှအခက်အခဲမရှိပါဘူး။သို့တော်လည်းပဲဒီလုံခြုံရေးတို့ဘာရေးတို့ဆိုတာကိုယ့်ဟာကိုယ်ယူရတာပဲ။ဒီကိုတဲ့ကော်မရှင်ရတဲ့စီစီမေးတာမရှိပါဘူးဒီသွားခဲ့တဲ့နေရာကတော့ကျွန်တော်ဒီရှမ်းတိုင်းသားတွေရှိတဲ့နေရာပဲအဓိကသွားပြီးတော့စီယုံတဲ့အတွက်ကြောင့်ရွေးကောက်ပွဲပေါ်မှာကတော့သူကမဲထဲပုံထဲနီးပဲအဓိကဟိုမနားမလဲတဲ့အခါကျအဲ့ဒါပဲအဓိကတော့မဲထဲတာကိုကနားမလဲကြလို့အဲ့ဒါကိုပဲစိတ်ရှည်လက်ရှည်ရှင်းပြရပါတယ်
မဲဆွယ်စီယုံစဉ်ကာလအတွင်းနိုင်ငံရေးပါတီတွေကြားကြုံတွေ့နေရတာတွေကိုအဓိကမြင်တွေ့ကြားသိခဲ့ရတာနဲ့ပတ်သက်လို့လည်းမြန်မာ Institute for Democracy ကဒါရိုက်တာဦးအောင်စိုးမင်းကအခုလိုပြောပြပါဗျ။
ကျွန်တော်တို့အနေနဲ့တော့တင်းအနေနဲ့ပဲသိရတယ်။သူတို့အချင်းချင်းအပြန်အလှန်တိုင်ကြားတာတွေအများကြီးဖြစ်လာတာတွေကျွန်တော်တို့သိရတယ်။နောက်ပြီးတော့ဒီမှာဟို code of conduct တွေကိုချိုးဖောက်တယ်ဆိုတဲ့ပုံစံမျိုးတွေလည်းကျွန်တော်တို့သိရတာတွေကိုတင်းအနေနဲ့ကနေသတင်းပြရတယ်ပေါ့နော
်။နော
က်ပြီးတော့ဒီတချို့ဒီစားတွေမှာဆိုရင်ဥပဒေအရကူကဖောက်ပြမှုတွေကိုကျွန်တော်တို့တွေ့ရတယ်။ဥပမာဆိုလို့ရှိရင်ဟိုတစ်ပတ်ကလည်းကျွန်တော်တို့ပြောခဲ့ရပေါ့နော်။ဟိုကအစိုးရဖွဲ့ဝင်တွေအနေနဲ့ message ကြီးရတဲ့အခါမျိုးတွေမှာအစိုးရရဲ့ပိုင်ဆိုင်တဲ့အရာတွေကိုသုံးတာမျိုးဥပမာအစိုးရပိုင်တဲ့ access ကြီးပေါ့နော်။နိုင်ငံတော်ပိုင်တဲ့ access ကြီးအမျိုးလေးနောက်တစ်ခုကသူတို့ရဲ့အရှိန်အဟွာတွေကိုသုံးတာမျိုးတွေပေါ့အဲ့လိုမျိုးတွေကိုကျွန်တော်တို့တွေ့ရတာမျိုးတော့သတင်းများနဲ့သိပြရတယ်ပေါ့နော
်မဲဆွယ်စည်းရုံးစဉ်ကာလအတွင်းမှာနိုင်ငံရေးပါတီတွေဘက်ကကျင့်သုံးရမယ့်ကျင့်ဝတ်တွေလိုက်နာခဲ့ခြင်းရှိမရှိဆိုတာနဲ့မဲဆွယ်စည်းရုံးခဲ့ခြင်းဘလို့အနေအထားမျိုးရှိခဲ့တယ်ဆိုတာကိုမြန်မာနိုင်ငံရေးအကဲခတ်ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ
်ကိုယ်စားလှယ်လောင်းနေကြမှာပဲဖြစ်ဖြစ်နိုင်ငံရေးပါတီအချင်းချင်းကြားမှာပဲဖြစ်ဖြစ်တိုင်းရိုက်တော်လကောင်းတွယ်ဝိုက်တော်လကောင်းဟိုအပြန်အလှန်ပုတ်ချတဲ့နော်ဟိုလောက်ရက်တွေပေါ့နော်တနည်းအားဖြင့်တော့တချို့ဖြစ်စဉ်တွေကဥပဒေအရခွင့်မပြုထားပေမဲ့လည်းပဲဟိုဥပဒေကိုလက်တလုံးချလုပ်ပြီးတော့နော်ဥမာတိုက်ခိုက်မှုတွေပြစ်တင်ရှုံချမှုတွေလောက်တာမျိုးတွေ့ရတယ်နောက်တစ်ခုတွေ့ရတာကဘာလဲဆိုတော့လက်ရှိအာဏာရပါတီကနေပြီးတော့ဒီအစိုးရနဲ့ပြည်သူ့ပိုင်သတင်းမီဒီယာကိုအတုံးချပြီးတော့ဟိုမဲဆွယ်စည်းရုံးတဲ့ကိစ္စပေါ့အစိုးရပိုင်သတင်းစာအပြည်သူ့ပိုင်သတင်းစာမှာထည့်လာတာမျိုးနောက်အာဏာရပါတီကိုတစ်ဖက်ဆောင်နေဟိုမဲဆွယ်ပေးတဲ့ဘက်ကိုဥတီတောင်တွေ့ရ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲဆန္ဒရှင်ပြည်သူလူထုအနေနဲ့မြေတီကိုယ်စားလှယ်လောင်းကိုဆန္ဒပြုရမယ်ဆိုတာစိတ်ဆုံးဖြတ်နိုင်ရန်အလို့ငါနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့နိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲပြီးတဲ့အထိရွေးကောက်ပွဲဆိုင်ရာစုဝေးဟောပြောခြင်းနဲ့မဲဆွယ်စည်းရုံးရေးတွေကိုရပ်နားရမယ်လို့ထုတ်ပြန်ထားတာပါဒါအပြင်မဲဆွယ်စည်းရုံးနဲ့ကြေညာပေါ်စတာတွေကိုလည်းနိုဝင်ဘာလ6ရက်နေ့ည12နာရီကနေစလို့ဖြုတ်သိမ်းပေးရမှာဖြစ်ပါတယ်မဖြုတ်သိမ်းပေးခဲ့ရင်တက်ဆိုင်ရာမျိုးနဲ့ရွေးကောက်ပွဲကော်မရှင်ကတက်ဆိုင်ရာမျိုးတော့စီပင်သားရဲကော်မတီကိုဖြုတ်သိမ်းစေမှာဖြစ်ပြီးဖြုတ်သိမ်းစဉ်ကုန်ကြစည်းကိုတက်ဆိုင်ရာကိုယ်စားလှယ်လောင်းကပေးချေရမယ်တာဝန်ဖြစ်တယ်ဆိုတာကိုလည်းထုတ်ပြန်ထားပါတယ်ရှင်